အဲ့ဒီတဘောသားကဒီ one bet one vote အစီအစဉ်ကမစတင်ခင်မှာရှိတဲ့မူလအခြေအနေနဲ့ထိုင်လို့မယ်လို့ထင်တယ်။ဥပမာအိန္ဒိယတို့ထိုင်းတို့နည်းနည်းတွန့်နေရတဲ့အကြောင်းကသူတို့နိုင်ငံတွေရဲ့ပင်ကိုမာကလူလုံးကုန်ပစ္စည်းတွေထုတ်လုပ်တဲ့စက်မှုလုပ်ငန်းတွေရှိတယ်။ရှိတော့တရုတ်ပြည်ကကုန်ပစ္စည်းတွေကဒီလမ်းကြီးတွေတော်လာမှုလွယ်ကူချောမွေ့သွားရင်ပို့ပြီးတော့မြန်မြန်ဆန်ဆန်နဲ့ဒေသတတတာနဲ့သူတို့ဈေးကွက်တွေကိုထိုးဖောက်ပြီးသူတို့ဆက်မှုလုပ်ငန်းတွေကိုဖြိုလဲပစ်လိုက်မယ်ဆိုတဲ့ဆိုရင်ပြည့်ရှိတာကျွန်တော်တို့နိုင်ငံအနေနဲ့ကြတော့မယုံမရဲရှိတဲ့အပိုင်းနဲ့ပါပေမဲ့အဲထိုင်းတို့အိန္ဒိယတို့နဲ့စာလို့ရှိရင်ကျွန်တော်တို့ရှိမှာကအခြေခံလူသုံးကုန်ပစ္စည်းထုတ်လုပ်တဲ့ဆက်မှုလုပ်ငန်းမရှိဘူးမရှိတဲ့အပြင်တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့အလုပ်ကိုင်တွေရရှိဖို့အဲဆိုတော့ကိစ္စတွေမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေဝင်လာပါလူသုံးကုန်ပစ္စည်းတွေထုတ်လုပ်ပါဆိုတော့ဖိတ်ကော်မှုကအရင်အစိုးရလက်ထက်ကလေးကချထားတော့ကျွန်တော်အခုဒေါက်ဆန်းစုကြည်လို့ NLD အစိုးရအနေနဲ့ရလဲဒီလမ်းကိုပဲဆက်လိုက်ရမှာအမေရိကန်နဲ့ဆက်ဆံရေးတောင်းလာတယ်ဆိုရင်လည်းအနောက်အုပ်စုဘက်အမေရိကန်ဘက်ကရင်းနှီးမြှုပ်နှံမှုတွေကထင်သလောက်မလာဘူးအဲ့တော့ကျွန်တော်မျှော်လင့်စရာတရုတ်ပဲရှိတယ်ဘာမလို့ကျွန်တော်တို့နိုင်ငံကအဲ့ဒါကိုစိတ်ဝင်စားတာဖြစ်ပါတယ်
ကျွန်တော်မိခင်တဲ့အချက်နှစ်ချက်သုံးချက်လောက်ရှိပါသေးတယ်။တခုမြန်မာနိုင်ငံဘက်ကတရုတ်ပစ္စည်းတွေဝင်လာမယ်၊ရင်းနှီးမြှုပ်နှံမှုဝင်လာမယ်ဆိုတာတော့ဟုတ်ပြီ။ဒါပေမဲ့နံပါတ်၁ကသံရံဇာတာတွေထုတ်ယူဖို့အတွက်ပိုမိုလွယ်ကူမသွားနိုင်ဘူးလား။အဲ့ဒီကိစ္စကိုစိုးရိမ်ရမဟုတ်ဘူးလားခင်ဗျာ။အ
ဲ့ဒီလိုစိုးရိမ်မှုကတော့ရှိတာပေါ့လေ။ဒါပေမဲ့ဒီကိစ္စတွေကကျွန်တော်တို့လမ်းပေါက်ယုံနေတော့အလွယ်တကူဖြစ်သွားတာလည်းမဟုတ်ဘူးပေါ့နော်။ကိုယ်နိုင်ငံကဥပဒေနဲ့ကာဝယ်ထိန်သိမ်းနိုင်ရင်ထိန်သိမ်းနိုင်တယ်လို့အစိုးရကမရှိဘူးလို့ထင်ပါတယ်။ဥပမာအခု NLD အစိုးရလက်ထက်မှာဆိုရင်ကြောက်ညက်တွေကိုအလုံးအင်းနဲ့ထုတ်တဲ့ကိစ္စတွေကိုတက်တန်းတိုးခွင့်ပိတ်ထားလိုက်တယ်။ပစ်ထုတ်လို့ရေးကိုရပ်လိုက်တယ်။အဲ့ဒီကိစ္စတွေကိုအထူးသဖြင့်တော့နယ်စပ်ဒေသတွေမှာကျွန်တော်တို့အစိုးရကဒီပိုင်ပိုင်နိုင်နိုင်ထိန်းနိုင်ဖို့လိုတာပေါ့နော်။ဒါကိုကြိုတင်ကာကွယ်တဲ့အနေနဲ့တော့ပြုတ်ပြရတရားမဝင်ဝင်လာတဲ့ဒီလိုတင်ရဇာတ်ခိုးထွက်မှုတွေကိုဒါစီပေးပါအဒီလက်မခံပါနဲ့ဆိုတဲ့ဟာကိုတော့ဆိုရခြင်းဆွေးနွေးတဲ့အခါဆွေးနွေးရမှာပေါ့လေ
အခုလောလောဆယ်မှာတော့တရုတ်လုံနေတဲ့လုပ်ငန်းတွေကိုလူတွေကတော့တရုတ်ဆင့်ကျင်ရေးစိတ်ဓာတ်တွေမကဘူးလက်တွေ့အားချင်းလည်းပဲဒေသခံတွေကသူတို့ဘလို့နစ်နာတယ်သူတို့ဘဝကိုအဖက်ဆင်နိုင်မှုအတွက်မကြိုးစားဘူးနေရာအဆင်ခံရတာတို့အိုးအိမ်ချွေပြောင်းပေးရတာဆက်ပြင်းပြဿနာပေါင်းများများစွာကြားရပါတယ်အခုကြောက်ကြွဘက်မှလုံနေတယ်ဆိုရင်လည်းနောက်ခါမှာဒီဒေသဟာမြန်မာပြည်စီးပွားရေးအခြေချဖြစ်လာနိုင်တယ်ဆိုရင်လောလောဆယ်မှာဒေသခံတွေကနေစရာမရှိဘဲနဲ့တိတ်ဒုက္ခရောက်ရပါတယ်ဒီကိစ္စက one belt one rule ဖြစ်လာရင်ပို့ပြီးတော့ဒါမျိုးမကြုံရလာနိုင်ဘူးလားဆိုရယ်ဆိုရင်ဒီကိုဟောပါပြောလို့ပါလဲ
အဲဒီဆိုရင်ဇက်တွေတော့ရှိပါတယ်အဲ့ဒါဒီနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အစိုးရအနေနဲ့ဥပဒေတွေကိုလည်းပြတ်ထားရမယ်ဥပမာအလုပ်ကိုင်ဆိုလို့ရှိရင်ကျွန်တော်တို့ပထမအကြိမ်လွှတ်တော်မှာခဲကူကပထမဗနနှစ်မှာနိုင်ငံသားဘလောက်ဗနရာခိုင်နှုန်းသုံးရမယ်ပြီးရင်အလုပ်သမားဘလောက်သုံးရမယ်ဒုတိယနှစ်မှာဘလောက်သုံးရမယ်စသဖြင့်ပေါ့လေအဲ့ဒီလိုနိုင်ငံသားတွေအလုပ်ကံရရှိရေးဒီလူနေမှုဘဝတွေမြင့်တက်ပေးရေးနဲ့ပတ်သက်ပြီးတော့ဥပဒေတွေချမှတ်ထားတာရှိတယ်အဲ့ဒီအတိုင်းလိုက်နာဖို့အတွက်ကတော့ကျွန်တော်တို့အစိုးရကနေပြီးတော့ကြံ့မှတ်ဖို့တာဝန်ရှိတာပေါ့အဲ့ဒါတွေကိုလုပ်ရမယ်တစ်ဖက်ကလည်းပြုတ်ပြီးဘက်ကသူတို့ဒီကုမ္ပဏီတွေကဒီပတ်ဝန်းကျင်တဘာဘွားပတ်ဝန်းကျင်ဟိုမပြည့်စည်အောင်ထိန်းသိမ်းတာတို့အဲဒီကိစ္စတွေမှာအားနည်းချက်ရှိတာကိုသိတဲ့အတွက်သူတို့အစိုးရကိုနိုင်ကလည်းသူတို့ကုမ္ပဏီတွေကိုအကြမ်းမတ်တာလုပ်နေတယ်လို့လည်းကြားတယ်အဲ့တော့ဆိုတော့ဒါတွေကသူတို့ဘက်ကလည်းလုပ်မယ်ကျွန်တော်တို့ဘက်ကလည်းထိန်းမယ်ဆိုရင်တော့ကောင်းသွားနိုင်တာပေါ့လေ
နောက်တစ်ခုကတရုတ်နိုင်ငံဟာတကယ်တော့ကဘာကြီးရဲ့ workshop ပေါ့ဗျာကဘာအလုပ်ယုံကြီးကဘာဘယ်နိုင်ငံကိုသွားသွားတရုတ်လောက်ပစ္စည်းနဲ့မကင်းပါဘူးဒါပေမဲ့မြန်မာနိုင်ငံကိုတရုတ်တင်ပို့တဲ့ပစ္စည်းကမြန်မာဘက်ကပဲ quality control မလုပ်လို့လားပစ္စည်းချင်းအမျိုးအစားရင်းစိတ်ကွာပါတယ်အဲ့ဒါကိုလူတိုင်းနဲ့သတိထားကြတယ်ဆိုတော့အဲ့ဒီ quality ကိစ္စနဲ့ပတ်သက်လို့ကတော့တရုတ်ကမြန်မာနိုင်ငံလိုနိုင်ငံမျိုးကိုပစ္စည်းတင်ပို့တဲ့အခါမှာအဲ့ဒီအချက်ကမှစဉ်းစားပါရဲ့လားသူတို့ပြီးစွဲလုပ်ပြီးရောများရောင်းရပြီးရောဒီကောင်တွေငတ်နေတဲ့အကောင်တွေဆူပြီးရောများတင်ပို့လေသလားဆိုတာစဉ်းစားရဖြစ်ပါတယ်ဦးရထွန်းဘယ်လိုသဘောလဲလား
အဲအဲ့ဒီကိစ္စမှာတော့ဒီဈေးကွက်လူတဲ့သဘောလဲပါမယ်လို့ထင်ပါတယ်ဟိုနောက်ခါစောစောပိုင်းကဥပမာထိုင်းနိုင်ငံကအဝိအထည်ဖြစ်စေလူသုံးကုန်ပစ္စည်းတစ်ခုဖြစ်စေကျွန်တော်တို့ဗမာပြည်ဈေးကွက်ထက်ကိုအစ်စ် 要拉入先，他妈的嘛，是的，你就比那三段时间工作的过来个，阿里那么那点事有有多比的看见了，这点事也他妈的也嘛，被谁报的，被谁呢？太阳的登陆亚的，是不着，你就别个再有人安心里有拉比较别的，别的热闹。你这个嘛，变那样对，对吧？过来比如小来的，小来比的，他就嘛的这个对，这小比较要拿玻璃。啊，你里面呢，土炮的欧啥嘞？对呀吧嘞，他慢慢呗。就说那白马咯，就别是的呀，明年咯，明年咯呗呢，都标嘞不？别嘞，但不呢，都标嘞，说嘞，明细来家来看嘛，嘛的这个他嘛，如就别是的个，也看那伢子骗的比较，太别是的呀，这边呢。这块建多少我对呀吧嘞？阿到苏州建那个，这块我对这块过年也不对，不他妈苏州嘛过了今年的好嘞，土炮文也也不卖，那白嘛的兄弟到哪里需要对呀嘞？阿大家，比如也土炮路的车，哎，第二路太难人路啊，走大嘞，第一段路只能天马嘞。
就那苏梅建那个，得有多耶？你妈瑞把嘛子包了七八嘞？不像嘞，苏州。你妈瑞个嘞呗，这有几下选择，赶快进来。拉住说呗，这有拍个个你妈瑞把嘛不老去面子里嘛的嘞。这老龙啊，都跟几下吃的，这有拍个那什么，也咱这就提开的吧。人家说，这有没得看别人了 ，social media 嘞嘛，所以我问代表吧，人家带多少人，人家一起也属于，这有拍个责任的嘛，对呀吧嘞。拉住说呗，个人的本领，个人我你妈比的我比个呀啦，个那个再比着不会，我们家啥无数的直播上有，比如也。所以我们 Global Times 的人在上班里面，我们看到的 background 是太阳的。所以我们在那里我们在那里我们在那里我们在那里我们在那里我们在那里我们在那里我们在
那里我们在那里我们在那里我们在那里我们在那里我们在那里我们在那里我们在那里我们在那里我们在那里我们在那里我们在那里我们在那里我们在那里我们在那里我们在那里我们在那里我们在那里我们在那里我们在那的经济水差的，印尼人呢，的苦，无差的路，真的有差吧的。的，因为巴马的工人巴里呢，第二批工人巴里才参与嘛嘞，都故意被目的呀，这个，农就没吧，农就没说巴马就没啊，怎么样来的？好多的，现在阿来故意给拉波嘞，都来奥民部出来，故的老板嘛。啊，我讲那把的酒馆多比的老板嘛，就是先嘞，第三所呀，啊，过来都是十比多，过年个嘞，过来那么干嘛嘞，都一地白个嘞，不喏，这他家都是把边苗领的嘞，是不？都哎喽，过年白个哪里啊？不嘛，妈逼的那呀嘞，都是酒席不阿个嘛，提起来的阿妈，不光创业领没喽，都是苗领啊不？啊，到五点钟就阿来他妈。你上车，我特别在路边看来的看嘛了，走到那里多不家的玻璃，小心点走啊！了，对吧？啥酒啥的，你因苏亚那天个都感觉的哈的，你咋不走穿大西的不？不管干啥，去多来干啥嘛嘞？真的，俺奶奶了，俺弟这种的啊，他全部细腻的了，真的有差吧嘞？走到嘞，地地大的个，那地单元大的宽窄马路。马路咯，都是路拉不不压吧？都嘞，人家也压不对，都是这个路，不光长远的嘞，带短的嘞路，只能低压吧嘞。
哎，你妈的，人家有了走路，干嘛路近的嘞？哎，那嘞呗，不嘛，我虽然是也出来嘞，走路也习惯于对，身边红路，你妈人家明压吧嘞，那见到民宿了嘞，那你妈比走路啊？我也从表嘞，听侬啊，白马地公们的把里个，对个，过年个啦，谁的呐，别话呢，输了嘞呗。你妈比都，明仔个咯啦，比侬一个温室不大，输了呢，输了金色产业，把里把里金色产业水，心里亏不了。录音，干录音，输不了，对面录开了，民间嘛话，白马在讲咯，就那底个最近那个咯，哎，绿色产业起个咯，比得有比绿绿叶，绿绿叶子跑啦，绿绿绿绿金银银木。这个不是我的路上说的这个不必一直来我真的蛮是想一说我妈说要说要进的 public to public relations 一直来的嘛你们能有家嘛哎呦绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿
绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿绿 ညသောအပြင်တုတ်ပြည်နယ်ကစီးပွားရေးတွေလောက်ကြတယ်ဆိုရင်ဗမာပြည်ကတရုတ်နဲ့တုတ်ပြည်ကတရုတ်တွေလောက်ကြတာပဲများတယ်အပေါ်ပိုင်းမှာကတော့ဒီချင်းဆက်ဆံရေးကောင်းအောင်ဆိုပြီးတော့တရုတ်အစိုးရအနေနဲ့အရင်တုန်းကအစိုးရအရာရှိတွေကဖိတ်ကြားဒီဆက်လက်ကြီးစုရေးတွေဆွေးနွေးပွဲတွေလုပ်တာဟိုအခုဆိုလို့ရှိရင်တော့တိုင်းမီဒီယာသမားတွေနောက်ပညာရှင်တွေနောက်တစ်ခါကျွန်တော်တို့ယဉ်ကျေးမှုအဖွဲ့တွေအဲ့ဒါလိုချင်းဆက်ပြောတာတွေနောက်ချစ်ကြည်ရေးအဖွဲ့အချင်းဆက်ပြောတာတွေအဲ့ဒါမျိုးတွေတော်တော်များများလှုပ်လာတာတွေ့ရပါတယ်အဲ့တော့ဟိုရေရှည်မှာတော့ဒီဟာတွေကနားလည်မှုရှိမယ်ကျွန်တော်တို့ဒီလူတွေရဲ့ခံစားချက်ကိုလည်းသူတို့နားလည်သဘောပေါက်ပြီးတော့သူတို့ရဲ့ဒီဘက်ကပြင်သွင်းပြင်လိုက်တဲ့ဟာတွေကျင့်ဝတ်မလိုက်နာမှုတွေပြင်ဆင်လိုက်မယ်လို့ပြောလဲရပါတယ်